ကျင်းကျောင်းစီယုပပုန်ခရိုင်တမဟာ9နှစ်မီဒွယ်လုံးမျိုးနဲ့မှာရှိတဲ့စစ်ကောင်စီရဲ့တောင်းတလုံးစခန်းနဲ့ဆင်ဆွဲစခန်းတွေကိုဒီဇင်ဘာလ17ရက်နေ့ကအပီးတိုင်တင်ပိုက်လိုက်တယ်လို့ KNL ပူးပေါင်းတပ်ကပြောပါတယ်။ဒီကြောင့်မအေးအေးမှသတင်းပေးပို့ထားပါတယ
်။ကျင်းမျိုးသားစီယုပပုန်ခရိုင်တမဟာ9နှစ်မီဒွယ်လုံးမျိုးနယ်ထဲမှာရှိတဲ့တောင်းတလုံးစခန်းနဲ့ဆင်ဆွဲစခန်းတစ်ခုကိုဒီဇင်ဘာလ17ရက်နေ့ကတိုက်ခိုက်တင်ပိုက်နိုင်ခဲ့တယ်ဆိုပြီးFAD အဖွဲ့ကဒုတိယတာဝန်ခံကိုအောင်က VOE ကိုပြောပါတယ်
ကျွန်တော်တောင်းတလုံးနဲ့ဆင်ဆွဲစခန်းနောက်ဆုံးတိုက်ခိုက်ခဲ့တာကိုတော့ကျွန်တော်တို့ KNU KNL ရဲ့စီရေးဥဆောင်မှုနဲ့အတူ PDF PPL နဲ့ကျွန်တော်တို့ FAD တပ်ဖွဲ့အမည်ဖြင့်ချင်းမုံကြီးရောဒုံးနဲ့တိုက်ခိုက်ရေးမှာပါဝင်ပြီးတော့တိုက်ခိုက်ခဲ့ကြပါတယ်တောင်းတလုံးနဲ့ဆင်ဆွဲစခန်းတွေကရန်သူအင်အား200ခန့်ရှိပြီးတော့တရင်300ခန့်ရှိပါတယ်အဲဒီစခန်းတွေကိုကျွန်တော်တို့တပတ်ခန့်ကြအောင်ထိုးစစ်ဆင်ပြီးတော့တိုက်ခိုက်ခဲ့ကြပါတယ်ဗျနောက်ဆုံးဒီတောင်းတလုံးစခန်းကိုတိုက်ခတ်တင်ပိုက်ခဲ့တဲ့အခါမှာတော့ကျွန်တော်တို့တော်လိုင်းတပ်ဖွဲ့တွေကအထူးခိုင်နေနေရှိခဲ့ပေမဲ့အကြအဆုံးရှိခဲ့ပါဦးဗျ။တောင်းတလုံးစခန်းကိုဝင်ရောက်ရှင်းလင်းတဲ့အခါမှာရန်သူရဲ့လက်နက်ကြီးတွေများပြားကျွန်တော်တို့သိမ်းဆည်းရမိပြီးတော့လက်နက်ငယ်ချို့နဲ့ကျွန်တော်တို့အခြားဂျာမန်စစ်တပ်မိစက်တွေကိုလည်းကျွန်တော်တို့သိမ်းဆည်းရမိခဲ့ပါတယ
်။ဒီဇင်ဘာလ4ရက်နေ့ကပူးပေါင်းတပ်တွေကတိုက်ခတ်ခဲ့တာဖြစ်ပြီးကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ပြည်သူ့ကာကွယ်ရေးတပ်မတော် PDF ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA နဲ့Force for Federal Democracy FFD ဒုံးတက်တီကဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။ဖပုံခရိုင်မှာအခုစခန်းတွေကလည်းအရေးပါတဲ့စခန်းဖြစ်ပြီးအခုဆိုရင်တလခွဲတွင်စစ်ကောင်စီရဲ့စခန်း၅ခုကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ဆိုပြီး FFD အဖွဲ့ရဲ့ဒုတိယတာဝန်ခံကိုအောင်က VOE ကိုပြောပါတယ
်။တောင်မိုးစခန်းကဖပုံနဲ့ကလိုင်းတီကြမှာအရေးပါတဲ့စခန်းကြီးဖြစ်တယ်။ဒီစခန်းကြီးကျသွားတဲ့အတွက်ဖပုံနဲ့ကလိုင်းတီကြမှာ46ကီလိုမီတာလောက်ကွာဝေးသွားပြီဖြစ်တယ်။ဒီတောင်ပေါ်မှာစခန်းနေပြီးတော့တမန်ငါနေမြေအတွက်မှာနေရာစုံအောင်လက်နက်ကြီးပြကိုပေးနိုင်တဲ့အဲလက်နက်ကြီးများစွာထိုင်ထားတဲ့စခန်းကြီးဖြစ်တယ်။ဒီစခန်းကြီးကိုကျွန်တော်တို့သိမ်းပိုက်ရရှိနိုင်ရတာဖြစ်ပါတယ်ဗျ။တမန်ငါနေမြေမှာတလခွဲတွင်ကျွန်တော်တို့ခေါ်ပုတ်မာထောဒိုစိတ်တောင်သုံးလုံးဆင်ဆွဲစခန်း၅လုံးအပြင်အထွက်ပြေးလွတ်မြောက်သွားတဲ့စစ်ကြောင်းများစွာကိုလည်းကျွန်တော်တို့တိုက်ခိုက်နိုင်ထားပြီးဖြစ်ပါတယ်ဗျ
။အောက်တိုဘာလ29ရက်နေ့ကလည်းဖပုံခရိုင်နယ်ကအင်အား100ကျော်ရှိတဲ့ခေါ်ပုတ်စခန်းကို KNL PD ရဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ရဲကလက်နက်တွေတင်ဆောင်ရမှာလုံခြုံရေးစခန်းဖြစ်တဲ့ကူးစိတ်တရားလုံခြုံရေးစခန်းကိုလည်းနိုဝင်ဘာလ9ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ KNU တပ်မကထိန်းချုပ်ရာဖပုံခရိုင်ထဲမှာစစ်ကောင်စီရဲ့အရေးပါတဲ့နောက်ဆုံးလက်ချက်စခန်းကြီးဖြစ်တဲ့ဖပုံပြူဟာစခန်းကိုတော့ KNL PDF FFD အပါအဝင်ပူးပေါင်းတပ်တွေကပိတ်ဆို့တိုက်ခိုက်နေစေဖြစ်ပါတယ်ရှင်။